ရုရှားနိုင်ငံတောင်ပိုင်းမှာဒီလနောက်ပိုင်းမှာကျင်းပဖို့ရှိတဲ့ရုရှားနဲ့တရုတ်တပ်တွေဥဆောင်တဲ့ပူးတွဲစစ်ရေးလေ့ကျင့်မှုမှာမြန်မာအပါအဝင်တခြားနိုင်ငံအများအပြားလည်းပါဝင်လိမ့်မယ်လို့တရုတ်ကကွယ်ရေးဝန်ကြီးဌာနကကြေညာပရိနိကကြေညာလိုက်ပါတယ်။ Caucasus 2020လို့အမည်ပေးထားတဲ့ဒီစစ်ရေးလေ့ကျင့်မှုမှာပါဝင်မဲ့ဘိန်းတပ်စစ်သုံးရင်တွေနဲ့အပေါ်စားလက်နက်တွေကိုတရုတ်နိုင်ငံရဲ့နောက်ဆုံးပေါ်တည်ဆောင်ရေးလေရင်နဲ့စီးရေးလေ့ကျင့်မဲ့နေရာကိုတည်ဆောင်ပြဖို့သွားမှာဖြစ်တယ်လို့တရုတ်ကကွယ်ရေးဝန်ကြီးဌာနကကိုကာပီ AP သတင်းဌာနကပြောပါတယ်။စီးရေးလေ့ကျင့်မှုတွေကိုစက်တင်ဘာလ21ရက်နေ့က26ရက်နေ့အထိပြုလုပ်မှာဖြစ်ပြီးရုရှား၊တရုတ်၊မြန်မာ၊ပါကစ္စတန်၊အီရန်၊ဘယ်လာရုစ်၊အာမေးနီးယားနိုင်ငံနဲ့တခြားနိုင်ငံတွေပါဝင်မှာဖြစ်ပါတယ်။ကယောကစိုက်ရောက်နေချိန်မှာစီးရေးလေ့ကျင့်တာဖြစ်လို့တရုတ်နဲ့ရုရှားနိုင်ငံဆက်ဆံရေးအတွက်အထူးတလဲအနှစ်သာရအတိတ်ပဲရှိတဲ့စီးရေးလေ့ကျင့်မှုတစ်ခုဖြစ်တယ်လို့လည်းတရုတ်နိုင်ငံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။